ပြင်းအဆင့်၅ရှိတဲ့ဟာရီကိန်းမုန်တိုင်းဝလာဟာပစိဖိတ်သမုဒ္ဒရာတွေကနေမက္ကဆီကိုကမ်းရိုးတန်းစီကိုဥတီရွေ့ရှားနေပြီးလေတိုက်နှုန်းကတနအီကို162မိုင်နှုန်းရှိနေတယ်လို့ NHC အမေရိကန်မျိုးစားဟာရီကိန်းစင်တာကပြောပါတယ်။ဟာရီကိန်းဝလာဟာအင်္ဂါနေ့နေ့လယ်ပိုင်းမှာကုန်းတွင်းကိုဝင်ရောက်လာမယ်လို့ခန့်မှန်းထားပြီးဒါဟာတိတ်ကိုအန္တရာယ်ကြီးတဲ့ဟာရီကိန်းမုန်တိုင်းကြီးတစ်ခုဖြစ်ကြောင်းလည်းဟာရီကိန်းစင်တာကပြောပါတယ်။မုန်တိုင်းဟာလူဦးရေ5သိန်းလောက်နေထိုင်ရာမြို့ပြဒေသနဲ့အနားကနမ်မေကျော်မဇယ်တန်အပန်းဖြေစိတ်ကမ်းသားကိုဝင်ရောက်လာမယ်လို့ခန့်မှန်းကြပါတယ်။အဲ့ဒီတဝိုက်ကနိုင်ငံခြားခီးသွားတွေလာရောက်လေရှိတဲ့နေရာအများပြားနဲ့တငါရွာကလေးတွေလည်းမှုန်တိုင်းလမ်းကြောင်းတစ်လျှောက်မှာရှိနေတာမို့အန်ဒီရဲ့ရှိနေပါတယ်။မှုန်တိုင်းဟာတနင်္လာနေ့မှာတော့မက္ကဆီကိုနိုင်ငံပစိဖိတ်ကမ်းရိုးတန်းကလှပတဲ့မြို့ကလေးဖြစ်တဲ့ကာဘိုကိုရီးယန်းတစ်ရဲ့အနောက်တောင်ဘက်မိုင်200လောက်အကွာမှာရှိနေပါတယ်။အင်္ဂါနေ့မှာဝီလန်မှုန်တိုင်းဟာအာနေနဲ့ပြော့လာနိုင်ပေမဲ့မက္ကဆီကိုကမ်းခြေကိုရောက်ချိန်မှာအမတန်အန္တရာယ်ကြီးတဲ့ဟာရီကိန်းမုန်တိုင်းတစ်ခုဖြစ်ရှိနေနိုင်တယ်လို့ NHC Hurricane Center ကခန့်မှန်းပါတယ်။မက္ကဆီကိုနိုင်ငံကဆိုင်နာလူအားနဲ့နာယာရစ်ပြည်နယ်တွေကအစိုးရတွေကတော့ကမ်းရိုးတန်းကကျောင်းတွေကိုပိတ်ထားဖို့နဲ့အရေးပေါ်ခေါလုံရနေရာတွေကိုပြန်ထားဖို့အတွက်အမိန့်ထုတ်ထားပါတယ်။အဲ့ဒီပြည်နယ်တွေမှာမုန်တိုင်းကြောင့်မိုးရေချိန်လက်မှတ်6လက်မှတ်ကနေ18လက်မှတ်ထိရွာသွန်းနိုင်ပြီးတောင်ထူးတဲ့နေရာတွေမှာတော့မြေပြိုနိုင်ကြောင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။